ဒီမှာနိုင်ငံအတွင်းကတဘာဝတန်ငွေလုပ်ငန်းတွေမှာယင်းနှိမ့်ညွန့်တဲ့နေကြတဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့သူတို့လုပ်ကံနေတဲ့လုပ်ငန်းတွေကနေလူခွင့်ရေးချိုးဖောက်မှုအတွက်ထပ်မံမဖြစ်ပွားဘူးဆိုတာတေးကြအောင်လေ့လာပြီးမှယင်းနှိမ့်ညွန့်မှုတွေလုပ်ဆောင်ကြဖို့နိုင်ငံတကာမှာရှိတဲ့လူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ ရွာသားတွေကိုအတင်းအဓမ္မနေရရှေ့ပြောင်းခိုင်းစေမှုတွေဖြစ်ပေါ်လာလိမ့်မယ်လို့နယူးယောက်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတို့ကဒီစီမံကိန်းမှာပါဝင်လုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီသဘာဝတန်ငွေရောင်းရငွေတွေက16ရာခုအမေရိကန်ဒေါ်လာ 12 ဘီလီယံလောက်ရရှိစေမယ်လို့ဒီစီမံကိန်းကိုစတင်ကန့်ကွက်သူတွေကပြောပါတယ်။အခုထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးစစ်အစိုးရဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။မြန်မာနိုင်ငံဟာတခြားမြောက်ကိုရီးယား၊တရုတ်၊ရုရှားစတဲ့နိုင်ငံတွေနဲ့အတူကမ္ဘာမှာလူ့အခွင့်အရေးချိုးဖောက်ဆိုနိုင်ငံဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကမကြာခင်ကထုတ်ပြန်ခဲ့တဲ